မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူနောက်ထပ်2ဦးထပ်တူတဲ့အတွက်စုစုပေါင်းသေဆုံးသူအရေအတွက်အယောက်80ရှိသွားပါပြီ။ရန်ကုန်ပြည်သူ့ဆေးရုံကြီးမှာဆေးကုသမှုခံယူနေတဲ့အသက်23နှစ်အရွယ်အမျိုးသမီးလူနာအမှတ်4359ဟာရန်ကုန်ပြည်သူ့ဆေးရုံကြီးမှာဆေးကုသမှုခံယူခဲ့တဲ့အသက်23နှစ်အရွယ်အမျိုးသမီးလူနာအမှတ်4359ဟာဒီကနေ့မနက်10နာရီခွဲမှာကွယ်လွန်ခဲ့ပြီးတော့ရန်ကုန်အရှိပိုင်းဆေးရုံကြီးမှာအသက်84နှစ်အရွယ်အမျိုးသားလူနာအမှတ်3994ဟာဒီကနေ့မနက်4နာရီကကွယ်လွန်သွားခဲ့တာပါဒီကနေ့ညနေပိုင်းမှာစစ်ဆေးပြီးစီးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း2534ခုထဲမှာကိုဗစ်ရောဂါကူးစက်တယ်လို့အတည်ပြုသူနောက်ထပ်168ဦးထပ်တွေ့ပါတယ်ဒါကြောင့်အခုချိန်ထိဆိုရင်မြန်မာနိုင်ငံလုံးမှာကိုဗစ်ရောဂါကူးစက်သူပေါင်း4469ဦးရှိသွားပါပြီဆေးရုံကနေဆင်းခွင့်ရရှိသူကတော့186ဦးထပ်တိုးတဲ့အတွက်စုစုပေါင်း1130ဦးဆေးရုံတွေကနေဆင်းသွားကြပြီဖြစ်ပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ညနေ4နာရီအချိန်တိထုတ်ပြန်ကြရမြန်မာနိုင်ငံတဝန်းယောဂါပိုးကူးစက်သူတွေရန်ကုန်တိုင်းကအများဆုံးဖြစ်ပါတယ်